ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေတာကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းဦးရေတသိန်းခွဲကျော်လာနေပါပြီ။ဒီစစ်ရှောင်းစခန်း20လောက်မှာစားနပ်ရိက္ခာနဲ့တောက်သုံးရေစပြီးတော့လည်းပြတ်နေကြပါတယ်။အခုလိုမျိုးစစ်ရှောင်းစခန်းတွေမှာကျုံနေရတဲ့လူအပ်ချက်နဲ့အခက်အခဲတွေကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
စီအတီမှနေတဲ့ရခိုင်နောက်ပိုင်းကဆေးချောင်စခန်း20လောက်မှာစားနပ်ရိက္ခာပြက်လက်မှုတွေတောက်သုံးရင်ရှားပါမှုတွေနေရာခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်
။ဒီတိုက်ပွဲတွေမတိုင်ခင်တည်းကပေါ်တော့ဒီနေဖက်တွေမှာကဒီနေဖက်တွေရောက်လာလို့ရှိရင်ရင်ရှားပါတော့ကိုပြည့်တော်များကြုံရလေးရှိတယ်။အခုကကြတော့ဒီစီပိချောင်စခန်းတွေကိုယ်တည်းကြည့်ရတယ်မှာငကူကလေးကရေရှားပါတဲ့အထက်မှာသူတို့ရောမှာစီပိတခွက်တွေကိုအများကြီးလက်ခံထားတဲ့ခါကျတော့ချီးတဲ့ရေအရင်မျိုးကိုပဲဝေပြသုံးရသလိုဖြစ်တဲ့ခါကျတော့ဒီနွေဆောင်ရတဲ့အတွင်းမှာကိုရေပြဲနေသုံးမဲ့အရှင်ကြီးရှိခဲ့တယ်ပေါ့လေရှိတယ်ပေါ့နော်ဆိုတော့မနီကဆိုရင်ကျွန်တော်တိတော်မျိုးနေပူတိတော်မျိုးနေနဲ့ဒီမြောက်မျိုးနေတော့မြောက်မျိုးနေမှာတချို့စခဲနေမှာတော်တော်များလူတနာတက်ခဲ့ရတယ်ရှိတယ်ဆိုတော့ဒီနေ့မှာတော့မနီခဲတာတော့မပဲပူပြီးတော့မှဒီခေတ်ကျုံနေကြရှိနေပါတယ်
လူရင်9ကျော်နေထောင်တဲ့ကြောက်တော်မျိုးနဲ့တောင်မင်္ဂလာစစ်ဆောင်စခန်းမှာလည်းတောက်သုံးရေရှားပါမှုတွေနဲ့ရင်ဆိုင်နေရတယ်လို့စာနယ်ရက်ခါတွေလည်းနေပါနေတယ်လို့စစ်ဆောင်စခန်းကမအေးခံကပြောပါတယ
်အဆင်မပြေဘူးဟောမပဲရေတအားနော်နဲ့ဒီအခုကတပီတော့မကြမ်းတော့ဘူးတောက်သုံးရေကတော့ဘလော့ခက်ခဲရှိလို့ဆိုလို့ရှိရင်အဝေးမှာတောက်ခဲရတယ်လေဟုတ်မှာမိုက်ခွေးလို့ကြားတယ်တနက်အထအပြေဆုံးလို့ရှိရတနက်ခွေးတော့ရတယ်တုံးရေလည်းတော့တယ်လို့ပဲတောက်ရေလည်းတယ်လို့ပဲဆရာအဲမြတ်ကျန်စီဘလလိုရမလဲစပူရဘဒါပဲစပူရတဲ့ကြီးပဲအဲအထိုးကွန်ဝါနဲ့နေဆိုလို့ရှိရဲဟိုအစီအရာစီရပြတယ်လေအခုတော့သူတို့လည်းလာမပြီးကြတော့ဆိုလို့ရှိရဲသူဒီမှာခက်ခဲတဲ့တအားရှိတယ
်သူနဲ့တူမြောက်မြို့နဲ့တင်ညိုစစ်ဆောင်စခန်းမှာလည်းလူရည်3000ကျော်လောက်နေထိုင်ကြပြီအခုကတည်းကတောက်3000ခက်ခွတ်တွေနဲ့ရင်ဆိုင်နေကြရတယ်လို့စခန်းတာဝန်ခံကိုစိုးနိုင်ကပြောပါတယ
်ဟုတ်တောက်3000ကြီးခက်ခွတ်ကတော့အဓိကကျုံနေရပါတယ်ဟုတ်တယ်ဈေးကလည်းပါနေစားလေးဆန်ကမလုံမလောက်ဖြစ်နေပါလေ။လူကြီးကတော့3280ရှိပါတယ်။ဒီချောင်းကြီးကိုပေါ့ချောင်းကဒီကိုအဲ့ဒီဆက်နဲ့ဆုတ်ပြီးတော့အဲ့ဒီခန်းနေတဲ့ကံကြီးကိုဆုတ်တင်ပေးထားတာပဲရှိပါတယ်။အဲ့ဒါကတော့ချောင်းကြီးကတော့မရနိုင်ဘူးဒါပေမဲ့3ကြီးတော့တော့သင်ချီလို့ပြင်နေတယ်။ဒါဆိုတော့ချောင်းကြီးကတော့ဒီချောင်းကြီးဆိုတော့နည်းနည်းမဆန့်လာဖြစ်နေတာပဲ။
ပြည်ထရေးပိုင်းတွေကတိုက်ပွဲတင်းထန်ခဲ့တဲ့ဗုဒ္ဓတော်မြို့နယ်ဇေဒီဆောင်စစ်ဆောင်စခန်းမှာလည်းစစ်ဆောင်ဥယျာဉ်တွေတိုးလာနေတယ်လို့စစ်ဆောင်တွေနေထိုင်ဖို့မြေနေရာခက်ခဲတွေတောက်သုံးရေရှားပါမှုတွေကိုကြုံတွေ့နေရတယ်လို့စခန်းတာဝန်ခံဦးထွန်းမင်းကပြောပါတယ်
။အဲဒီလခုမှာတစ်ခုကတော့လူဦးရေ130ကျော်လောက်ပဲရှိတယ်နောက်တစ်ခုက50ကျော်လောက်ပဲဆန့်တယ်။အဲဒီနေရာတွေမှာအုံသူတွေကပြင်းနေပြီနောက်ထပ်စစ်ဆောင်လာတဲ့သူတွေကတော့ကိုယ်နဲ့ကိုဟန်နဲ့ဟိုစေမျိုးရိမ်မှာနေကြတဲ့သူတွေလည်းရှိတယ်နောက်ပြီးတော့အင်ဟာပြီးတော့နေတဲ့သူတွေလည်းရှိပါရဲ့ပေါ့အဲနောက်ထပ်အသေးရလာတဲ့လူကတော့အသောခက်ခဲအဓိကပါအဲလက်ရှိရှိနေတဲ့သူတွေကလည်းသားမှာဟိုသားနဲ့ရိုက်ခါပေါ်မှာ6တွေနောက်ငါသား5တွေအဲ့ဒါတို့သူတို့မှာကိုနဲ့ကိုဟန်နဲ့ရှာစပ်နေရတယ်သားသူတွေကအခုလောလောဆယ်ကတော့တာရဲ့ကံမကြီးရောဂန်တွေမှာရေရှိလို့တောက်သွင်းရတော့အဆင်ပြေနေပါတယ်။နောက်ဆလားကြော်လို့ဆိုရင်တော့ရေအဆင်ပြေတော့မဟုတ်ဘူးလို့ခမန့်ထားရတယ်ရောဒီမှာတတ်တယ်ကလည်
းတိကျတဲ့ဖေဖော်ဝါရီလစောပိုင်းမှာလည်းရတိတော်မျိုးနယ်ဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ကြောဦးရေ4000နီးပါးအထိရှိနေပြီ။ရတိတော်မျိုးပေါ်မှာနေစရာမရှိတော့တာကြောင့်စစ်တပ်မျိုးပေါ်ကိုခိုလုံလာသူတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆူရတက်နဲ့အေအေဖွေတို့ရဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်း6000ကျော်အထိရှိနေပြီးစစ်ဆောင်စခန်းတွေမှာစစ်နေရဲခါတွေပြင်နေရာတီမြောက်ခင်ကလေးကတောက်သုံးရေရှားပါတဲ့ပြဿနာတွေကိုပါရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ